ဝါရှင်တန်ဒီစီမြို့တော်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံ CPAC မှာအမေရိကန်ဒုသမ္မတ JD Vance မနေ့ဖေဖော်ဝါရီလ20ရက်နေ့ကမင်းကွန်းပြောကြားခဲ့ပါတယ်။ဒုသမ္မတကနိုင်ငံကြားရေးမူဝါဒနဲ့ဆိုင်တဲ့သူ့ရဲ့ Conservative နိုင်ငံရေးအမြင်တွေကိုမင်းကွန်းထဲမှာပြောကြားခဲ့ပါတယ်။
Well, look, obviously, we're going to continue to have important alliances with Europe, but I really do think
the strength of those alliances... American ပြည်ထောင်စုအကြားမဟာမိတ်အဖြစ်နဲ့ဆက်ပြီးတော့တည်ရှိနေမယ်ဆိုတာကတော့ရှင်းပါတယ်။ဒါပေမဲ့အဲ့ဒီမဟာမိတ်ပြုမှုရဲ့အားကောင်းခြင်းမကောင်းခြင်းဟာနှစ်ဖက်လူမှုအတိုင်းအဝိုင်းကိုမှန်ကန်တဲ့လမ်းကြောင်းစီဥတီပေးနိုင်မလားဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ်လို့ဒုသမ္မတ JD Vance ကပြောသွားတာပါ။ American နိုင်ငံရေးမှာဩဇာရှိတဲ့စုဝေးမှုလို့သတ်မှတ်ထားတဲ့စီပက်နှစ်ပတ်လည်ညီလာခံကို Republican Party ရဲ့ထိပ်တန်းခေါင်းဆောင်တွေအပြင် Britain, Poland, Hungary, Italy, Argentina စတဲ့နိုင်ငံတကာကလက်ရာရင်းခေါင်းဆောင်တွေ Conservative Party ဝင်တွေပါဒီနေ့တက်ရောက်ကြပါတယ်။သမ္မတ Trump အစိုးရရဲ့ပြောင်းလဲလာနေတဲ့နိုင်ငံကြီးမူဝါဒကြောင့်နှစ်ပေါင်း80လောက်ခိုင်မာစွာတည်ရှိလာခဲ့တဲ့ American ဥရောပမဟာမိတ်ဆက်ဆံရေးဟာတဖြည်းဖြည်းယိုယွင်းလာနေတာကိုတွေ့ရတယ်လို့လေ့လာသူတွေကပြောပါတယ်။ဒါပေမဲ့လည်းဥရောပကလက်ရာရေးအမြင်ရှိသူတွေကလည်းသမ္မတ Trump အစိုးရရဲ့ policy ကိုထောက်ခံနေကြပါတယ်။ Conservative အတွေးအမြင်နိုင်ငံရေးမှာ Donald Trump ကိုထိတ်တန့်ရအောင်စီပက်ညီလာခံကနေပဲဆင်တင်ပေးခဲ့တာဖြစ်ပါတယ်။မနေ့ကဖေဖော်ဝါရီလ22ရက်စနေနေ့ကျရင်တော့သမ္မတ Trump တက်ရောက်မင်းကွန်းပြောကြားဖို့ရှိပါတယ်ခင်ဗျာ။